အမေရိကန်ပြည်ထောင်စုရဲ့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တန်အမတ်ကြီးသောမတ်ဝက်စ်ဟာအမေရိကန်အရေးအတွက်သူ့ရဲ့ခီးစဉ်ကိုတင်းလာနေကစတင်လိုက်ပါတယ်။သူ့ရဲ့ခီးစဉ်မှာဥရောပတိုက်ကိုအရင်သွားရောက်ပြီးဘယ်လ်ဂျီယံနိုင်ငံဘရဆယ်မြို့တော်မှာမဟာမိတ်အဖွဲ့ဝင်နိုင်ငံတွေနဲ့အာဖဂန်နစ္စတန်အရေးကိုအရင်ဆွေးနွေးမှာဖြစ်ပါတယ်။အဲ့ဒီနောက်အာရှတိုက်ကိုဆက်လက်ထွက်ခွာမှာဖြစ်ပါတယ်။အာဖဂန်မှာဒီဆောင်းရာသီအတွင်းကလေးနဲ့အမျိုးသမီးတွေအပါအဝင်လူဦးရေ23သန်းလောက်ဟာအငတ်ဘေးနဲ့ကြုံနိုင်တဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။သူအနေနဲ့အမေရိကန်ရဲ့အကျိုးစီးပွားကိုမြှင့်တင်ဖို့နဲ့အာဖဂန်ပြည်သူတွေကိုကူညီဖို့အတွက်ဆောင်ရွက်သွားမယ်လို့လဲသောမတ်ဝက်စ်ကခီးစဉ်မစခင်မှာ Twitter ဆာမျက်နှာမှာရေးသားခဲ့ပါတယ်။အာဖဂန်ရဲ့ကိုထိထိရောက်ရောက်လှုပ်ဆောင်နိုင်ဖို့အတွက်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အတူလက်တွဲလှုပ်ဆောင်ဖို့လိုမယ်လို့လဲတန်အမတ်ကြီးသောမတ်ဝက်စ်ကပြောဆိုပါတယ်။အာဖဂန်လူဦးရေတန်40နီးပါးရဲ့ထက်ဝရှိတဲ့လူသား20ကျော်လောက်ဟာအငတ်ဘေးနဲ့ကြုံနိုင်တယ်လို့ကုလသမဂ္ဂကသတိပေးထားပါတယ်။အာဖဂန်မှာဓာတ်ဆီဈေးတွေတက်ပြီးအခြေခံလူသုံးကုန်ပစ္စည်းတွေနဲ့ဓာတ်မြေဩဇာဈေးတွေအစမတန်တက်နေတဲ့အကြောင်းကုလသမဂ္ဂစားနပ်ရိက္ခအဖွဲ့ WFA ကတင်းလာနေမှာကြေညာထားပါတယ်ခင်ဗျာ။